နိုင်ဂျီးရီးယားနိုင်ငံရဲ့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုကိုစိုးရိမ်ကြောင်းနိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။၂၀၁၉ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုအနည်းဆုံး၄၂ကြိမ်ရှိကြောင်းလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။၂၀၁၉ခုနှစ်အတွင်းမှာ၉ကြိမ်တိုက်ခိုက်ခံခဲ့ရပြီးပြီးခဲ့တဲ့၂၀၂၀ခုနှစ်အတွင်း၁၁ကြိမ်တိုက်ခိုက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတော့ရွေးကောက်ပွဲကော်မရှင်ရုံ12ခုကျော်ကြီးစုခံရတာဓမ္မဖုံလည်းဖြည့်ဆည်းခံရပါတယ်။ဖြည့်ဆည်းခံရမှုအတိုင်းအတာကိုကနဦးစစ်တမ်းကောက်ယူသုံးသပ်ချက်တွေအရဖြည့်ဆည်းခံရတဲ့ဒေသတွေမှာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအပေါ်တိတိတသားထိခိုက်နိုင်တယ်လို့ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
။Assured that the 2023
နိုင်ငံရေးသုံးသပ်သူရိုတီမိုအိုလာဝါလီကတော့လုံးကြုံရင်ချင်းလေးရရွေးကောက်ပွဲတွေနှောင့်နှေးနိုင်ပေမဲ့ရွေးကောက်ပွဲကျင်းပရေးအဟအတမဖြစ်တော့ဘူးလို့ပြောပါတယ်